ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ရဲ့ဖမ်းဆီးခံခဲ့ရတဲ့စစ်သုံးပန်းနဲ့အရက်သား1000ကျော်လိုက်ပါသွားပြီးပျောက်ဆုံးနေတဲ့သင်္ဘောကိုနှစ်ပေါင်း80အကြာဖိလစ်ပိုင်ကမ်းလွန်တောင်တရုတ်ပင်လယ်မှာတွေ့ရှိပါရတယ်။1942ခုနှစ်ကပါပူဝါနယူးဂီနီမှာဂျပန်တပ်ဖွဲ့တွေဖမ်းဆီးခဲ့တဲ့ဩစတြေးလျနိုင်ငံသားအများစုပေါင်းဝင်စစ်သုံးပန်း850ကျော်နဲ့အရက်သား200လောက်ကိုမွန်တီဗီဒီယိုမာရူသင်္ဘောနဲ့တင်ဆောင်သွားခဲ့တာပါ။ဂျပန်တပ်ရဲ့ပို့ဆောင်ရေးသင်္ဘောမှာဘသူတွေပါမမ်းမသိပဲအမေရိကန်ရေငုပ်သင်္ဘော USS Sturgeon ကတိုပီရိုနဲ့ပစ်ခတ်နှိမ့်ညွတ်ခဲ့တာဖြစ်ပြီးဆိုရင်မှာတော့မာမိတ်တပ်ဖွဲ့ရဲ့အောင်မြင်မှုတစ်ခုအဖြစ်နဲ့ယူဆကြရပါတယ်။နှမြုပ်သွားတဲ့တင်မော့ရဲ့တင်နီယာကိုတော့မချာသေးခင်အချိန်ထိပေရင်ဖြစ်နေကြတာပါ။ဒီလဆက်မှာပဲဩစတြေးလျကာကွယ်ရေးဝန်ကြီးဌာနရဲ့အကူအညီနဲ့ဩစတြေးလျသုတေသနအဖွဲ့ Silent War Foundation ကအန်ဝါပီရာရှီယောင်သုတေသနပညာရှင်တွေနယ်သာလန်နိုင်ငံကကုမ္ပဏီတစ်ခုနဲ့ပူးပေါင်းရှာဖွေခဲ့တာဖြစ်ပါတယ်။